မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်လူနည်းစုတွေပေါ်မှာရရဆက်ဆက်ပြစ်မှုနေတယ်လို့ပုတ်ဟန်မင်းကြီးကဗာတီကန်နန်းတော်ဝိပုစုတောင်းပွဲမှာဝေဖန်လိုက်တာနဲ့တချိန်နဲ့ပုတ်ဟန်မင်းကြီးရဲ့အထူးကိုယ်စားလှယ်ကတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုသူမရဲ့နေအိမ်မှာလာရောက်တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်အရေးကချင်ပြည်နယ်အရေးပါဝင်ဗာတီကန်နန်းတော်နဲ့မြန်မာနိုင်ငံဆက်သွယ်ရေးတန်မတ်ထားရှိရေးတွေကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ဗာတီကန်နန်းတော်ကပုတ်ဟန်မင်းကြီးရဲ့အထူးကိုယ်စားလှယ်အတ်ဘစ်ရှော့ပေါ့အင်နမ်နဲ့ဒေါအောင်ဆန်းစုကြည်ရဲ့တွေ့ဆုံပွဲမှာကိုယ်တိုင်ပါဝင်ခဲ့တဲ့ပုတ်ရဟန်းမင်းကြီးရဲ့ကာဒီနယ်ရဟန်းမင်းအမတ်အဖြစ်မြန်မာနိုင်ငံကပထမဆုံးခန့်အပ်ခံထားရသူကာဒီနယ်ဖုန်းတော်ကြီးချားစ်ဘိုကိုမဆုမောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဆရာချားစ်ဘိုကကာဒီနယ်ပ
ါဟုတ်ကဲ့ပါသူကိုယ်စားလှယ်ကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံတယ်လို့သိရပါတယ်ဒီဆရာရောချားစ်ဘိုတို့လည်းလိုက်သွားတယ်ဆိုတော့အဓိကဘလို့အကြောင်းအရာတွေဆွေးနွေးလဲဆိုတာလေးပြောပြပေးပါလားရှင
်အဓိကဆရာရောကာဒီနယ်ချားစ်ဘိုနဲ့ဘန်ကောက်မှာတရင်သုံးနေတဲ့ဗက်တီကန်ဟိုလီစီယာဝါဘနွန်စီယိုပေါ်လ်အင်နမ်ပေါ်နော်ကိုရီးယားသူနဲ့မြန်မာပြည်ဆရာတော်ကြီးများရဲ့သူတွေတွင်ရင်မှုဖာသမော်လစ်ကနျူဖာသမော်လစ်နျူဝေးပါတယ်ပေါ်နော်သူတို့ပြောဆွေးနွေးတဲ့ချက်ကတော့အဓိကတော့ညနေ3နာရီလောက်ရှိပါပြီဆန်စစ်တီကိုပြောထားတာဗက်တီကန်ဟိုလီစီနဲ့မြန်မာပြည်နဲ့တန်မအပြန်ဆက်သွယ်ရေးနဲ့ပတ်သက်ပြီးဆွေးနွေးကြတယ်လीနော်ဗက်တီကန်တန်မဆိုတော့တန်ယုံဆိုတာကမ္ဘာလုံးပေါ်မှာဆိုလို့ရှိရင်190နိုင်ငံတော်နဲ့ဆက်သွယ်ရှိတယ်လေလို့ရှိတော့မြန်မာပြည်လည်းပဲဒီမျိုးရှိသေးတဲ့အခါမှာရှိဖို့ရန်အတွက်ဆိုပြီးဆွေးနွေးကြပါတယ်အ
ဲ့တော့ဒေါန်ဆန်းစုကြည်ဘက်ကရောမြန်မာပြည်နဲ့ပတ်သက်ပြီးတော့ဘာတွေများပြန်ပြီးဆွေးနွေးပါလဲဆရာတော
်မြန်မာပြည်နဲ့ပတ်သက်လို့ခုနဗက်တီကန်နဲ့မြန်မာပြည်နဲ့အပြန်အလှန်ပေါ့နော်ဒီအကျိုးပြုနိုင်ဖို့အတွက်သူတို့ဖြင့်တစ်ပတ်စလုံးကနေပြီးတော့အကျိုးရှိပြီးတော့နှစ်ပတ်စလုံးအကြံပြုနိုင်ဖို့နိုင်ငံရေးဘာသာရေးအထူးဖြင့်မြန်မာပြည်နိုင်ငံမှာလွတ်လွတ်လပ်လပ်နဲ့ဘာသာပေါင်းစုံကိုကူကွယ်နိုင်ဖို့နဲ့လူမျိုးပေါင်းစုံကိုအားလုံးကိုမခွဲမခြားဘဲနဲ့အရေးပေးနိုင်ဖို့ရန်ကိစ္စနဲ့ပတ်သက်လို့ဆွေးနွေးတယ်ဆွေးနွေးရတဲ့မှာလည်းပဲဒီပြည်တွင်းမှာဖြစ်နေတဲ့အဖြစ်အပျက်တွေပေါ့နော်ရခိုင်မှာပဲဖြစ်နေနေဒီကချင်ပြည်နယ်မှာပဲဖြစ်နေနေတော့စစ်ဆိုတာပြောရပါစစ်ဆိုတာဘယ်တော့မှကောင်းနိုင်တဲ့အရာမဟုတ်ဘူးနော်တိုက်ခိုက်နေတဲ့လူတွေကတရားစစ်လို့ပြောပေမဲ့စစ်ဆိုတာပဲစစ်မှမတရားဘဲလို့လဲဆိုတော့ကြားမှာပြည်သူပြည်သားတွေမျိုးသမီးတွေကလေးတွေဒုက္ခရောက်နေတယ်အဲဒါကြောင့်မို့ဒီမြန်မာပြည်မှာလည်းပဲပေါ့ဒီလုံးနေနဲ့အမြန်ဆုံးစစ်များရဆဲပြီးတော့ငင်းချမ်းယူရဖို့ရန်အဲ့ဒါနဲ့ပတ်သက်လို့လည်းပဲပြောကြသေးပါတယ်
မနေ့ကဗာတီကန်နန်းတော်မှာစုဝေးပြုလုပ်တဲ့ဒီဝိပုစုတောင်းပွဲမှာပုပ်ဟမ်မင်းကြီးဖရန်စစ်ကမြန်မာပြည်နဲ့ပတ်သက်ပြီးတော့အဓိကသူစုတောင်းပေးဖို့ဆိုပြီးတော့ပြောသွားတာရှိပါတယ်မြန်မာပြည်ကရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်ပြီးတော့ဆိုတော့ဆရာတော်တို့တွေ့ဆုံတဲ့အခါမှာဗာတီကန်ဘက်ကသတင်းစကားပေးလိုက်တာမျိုးခုနပြောလို့ဒီပုပ်ဟမ်မင်းကြီးရဲ့ဒီထက်သွင်းစုတောင်းပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တာမျိုးရောရှိပါလားဆရာတော်
အဲ့မနေ့ကတော့အဲ့တော့တိုက်တဲ့ရင်အသိမထွက်သေးတော့ဒီဆူတောင်းပေးတာနဲ့ပတ်သက်လို့တော့ဒီမနေ့ကဆူတောင်းဆန်းစစ်ဆွေးနွေးတာတည်းမှာတော့မပြောဖြစ်ဘူးပြောတာဘယ်တော့ပြောလဲဆိုဒီ Christmas message မှာUrbi et Orbi ဆိုတဲ့နေရာမှာဒီမြန်မာပြည်မှာသူတို့ပြင်းအချင်းပြည်နယ်ရောရခိုင်ပြည်နယ်ရောဖြစ်ပျက်နေတဲ့အရာတွေပေါ်မှာသူတို့ပြင်းလူမှုရေးရလိုအပ်ချက်များတွေကိုဝိုင်းဝန်းပြီးတော့on the human basic needs ပေါ်တော့သူဝိုင်းကူညီဖို့နဲ့ဒီမတူညီတဲ့ယုံကြည်ခြင်းတွေမှာမတူညီတဲ့လူမျိုးတွေမှာပေါ့နော်အဲမြန်မာတာတာနဲ့သဘောတူနေအတူတူနေနိုင်ကြဖို့ဆိုတော့ရှင်းဖြစ်နေတဲ့ပြဿနာကိုဖြေရှင်းမှလည်းဆိုပြီးတော့ရဟမင်းကြီးကအဲဒီ Christmas message မှာတစ်ခါပြောခဲ့တယ်။ဇန်နဝါရီလအစမှာလည်းပဲရဟမင်းကြီးကတန်မတ်တွေနဲ့စုယုံတဲ့အခါမှာလည်းပဲဒီတန်မတ်တွေကိုအဲမြန်မာပြည်နဲ့ပတ်သက်လို့နာမည်ပါထုတ်ဖော်ပြီးတော့ပေါ့နော်ကျွန်တော်ဒီမှာငင်းချမ်းနိုင်ဖို့ရန်အတွက်ဆိုပြီးတော့သူတစ်ခါပြန်ပြီးပြောခဲ့ပါတယ်။မနေ့ကလည်းတစ်ခါပေါ့နော်ဒီဟာမှာ general audience မှာသူကိုယ်တိုင်ကဒီရင်ပြည်မှာဖြစ်ပြနေတဲ့ဟာတွေအတွက်ဒုက္ခတွေတွေအတွက်အထူးဆုတောင်းပေးကြဖို့ပေါ့သူတို့တော့ဒီမှာပြည်လည်းလက်မခံဘင်္ဂလားဒေ့ရှ်ကလည်းလက်မခံနေရာမဲ့ဦးမဲ့အိမ်မဲ့ဖြစ်နေတဲ့လူတွေအတွက်အထူးတတိယဆုတောင်းပေးပြီးတော့အဲတနိုင်ငံတည်းနိုင်ငံသားတွေအားလုံးပဲ international community နဲ့ဝိုင်းဝန်းပြီးတော့ကူညီပေးဖို့ရန်အတွက်ဆိုပြီးတော့ရဟမင်းကြီးကအားလုံးအားပေးခဲ့တယ်ပေါ့နော်
ဟုတ်ကဲ့ပါဆရာတော်အဲ့တော့ဗာတီကန်နန်းတော်နဲ့မြန်မာနိုင်ငံနဲ့ဒီချစ်ကြည်ရေးလုပ်ငန်းတွေကိုလည်းဆက်ပြီးတော့လုပ်သွားမယ်ဆိုတော့ရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဘာတွေများဆွေးနွေးဖြစ်ခဲ့ပါလဲဆရာတော
်ရှေ့လုပ်ငန်းနဲ့ပတ်သက်တော့မြန်မာလူအနေနဲ့ဗာတီကန်ဟိုလီစီတာမတ်ကိုမြန်မာပြည်မှာထားနိုင်ဖို့နဲ့ပေါ့နော်ထားလို့ထားရဆိုလို့ရှိရင်ဒီမြန်မာပြည်နဲ့ဗာတီကန်နဲ့ကဥမိုပြီးတော့ဂျန်ပီးစရာအကျိုးပြုစရာ လုံနိုင်ဖို့အရေးကြီးတယ်ဆိုတော့ပထမဆုံးချက်အနေနဲ့ဒီမြန်မာပြည်အစိုးရအနေနဲ့ကပါဗက်ဗက်တီကန်တာမတ်ကိုရန်ကုန်မှာဖြစ်ဖြစ်ဒီမြန်မာပြည်မှာထားနိုင်ဖို့ကိုပထမဆုံးဆောင်ရွက်ပြီးတော့အဲတခြားအဲ့ပြီးနောက်ပိုင်းမှာလိုအပ်သမျှကိုလည်းဆက်လက်ပြီးတော့ဆောင်ရွက်ဖို့ရန်အတွက်ရှိပါတယ
်အခုဒီဒေါန်ဆန်းစုကြည်နဲ့ဗက်တီကန်ကအထူးကိုယ်စားလှယ်ပါဝင်ဆရာတော်တို့ပါတွေ့ဆုံခဲ့တဲ့ဆွေးနွေးမှုအပေါ်မှာဆရာတော်တို့အနေနဲ့ကျေနပ်အားရမှုရှိပါလားဆွေးနွေးပွဲကနေရှေ့ဆက်ပြီးတော့ဗောနော်ဘလိုလုပ်ငန်းစဉ်တွေဆက်သွားမယ်ဆိုတဲ့ဆုံးဖြတ်ချက်တွေကိုချနိုင်ခဲ့ပါလားဆရာတော
်ဆွေးနွေးအပိုင်းမှာကြည့်ရတဲ့ဆွေးနွေးအတော့ပဲအားရစရာကောင်းတယ်ဒေါန်ဆန်းစုကြည်အနေနဲ့ဒီဗက်တီကန်နဲ့မြန်မာပြည်နဲ့တာမတ်ဆက်သွယ်ရေးနဲ့ယုံထားဖို့ကိစ္စကိုသူ့အနေနဲ့အများဆုံးဆောင်ရွက်ပေးမယ်ဆိုပြီးတော့သူအားရပါရနဲ့ပြောသွားတယ်ကောင်းမှုဆိုဝန်သားဆိုနဲ့ခံစားရတယ်ပေါ့နော်အများဆုံးလည်းဖြစ်လာမယ်လို့လည်းဆရာတော်နဲ့ယုံကြည်တယ်လေ
ဟုတ်ကဲ့ဆရာတော်ဖြည့်ပေးတာကျေးဇူးများရွေးတင်ပါတယ်ရှင်
ဗတ်တီကန်အထူးကိုယ်စားလှယ်နဲ့ဒေါန်ဆန်းစုကြည်တို့ရဲ့တွေ့ဆုံပွဲမှာကိုယ်တိုင်ပါဝင်ခဲ့သူကာဒီနယ်ဖုန်တော်ကြီးCharles Bogo Masumo ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုလိုဗာတီကန်နဲ့မြန်မာနိုင်ငံသားတန်တမန်ဆက်သွယ်ရေးထူထောင်ရေးမြန်မာနိုင်ငံငြိမ်းချမ်းရေးဖော်ဆောင်မှုတွေအပေါ်မှာအမြင်ချင်းဖလှယ်ဆွေးနွေးခဲ့ကြတယ်ဆိုတာကိုမြန်မာသမ္မတရုံပြောခွင့်ရဦးစောထေးကလည်းဗီအိုအေမြန်မာပိုင်းကိုအတည်ပြုပါတယ်ရှင်